ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့32ကြိမ်မြောက်လူခွင့်ရေးညီလာခံအတွင်းမှာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ရှန်ဟီလီကမြန်မာနိုင်ငံမှာလွှတ်တော်ပါဝင်အုပ်ချုပ်ရေးရန်ကြီးတွေမှာစစ်တပ်ကပါဝင်နေတာတရားဥပဒေပိုင်းဆိုင်ရာတွေမှာပြည်ပြင်ပြောင်းလဲမှုတွေလိုအပ်နေသေးတာရခိုင်ပြည်နယ်အတွင်းအခြေအနေတွေနဲ့တိုင်းရင်းသားဒေသချို့မှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေသေးတာကြောင့်ဒုက္ခသည်တွေတိုးများလာနေတဲ့အချက်တွေကိုမီးမောင်းထိုးပြီးတော့တင်ပြသွားခဲ့ပါတယ်လူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့အနာဂတ်အရေးနဲ့ပတ်သက်လို့လေဒီညီလာခံအတွင်းလူခွင့်ရေးကောင်စီကဆုံးဖြတ်ချက်ချဖို့ရှိပါတယ်အပြည့်စုံကိုကိုဇော်ဝင်းလိုင်တင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့လူခွင့်ရေးညီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ရှန်ဟီလီကမြန်မာနိုင်ငံအတွင်းကလူခွင့်ရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့မတ်လ14ရက်တနင်္လာနေ့ကအစီရင်ခံစာတင်သွင်းခဲ့တာပါတချင်းကနိုင်ငံရေးအကျဉ်းသားတွေအဖြစ်အကျဉ်းချခံခဲ့ရသူတွေအခုလွတ်တော်အမတ်တွေအဖြစ်ရွေးကောက်တင်မြှောက်ခံရပြီးလွတ်တော်တွေရောက်လာတာကိုကြည်ချင်းအဖြစ်မြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေဟာအတိုင်းအတာတစ်ခုအထိတိုးတက်မှုရှိခဲ့တယ်ဆိုတာကိုပြသနေတာဖြစ်တဲ့အကြောင်းရန်ဟီလီကသူမရဲ့အစီရင်ခံစာအစမှာအခုလိုပြောကြားလိုက်ပါတယ်
It is a testament to the scale of change that over 100 former political prisoners, once of concern to this council, are now sitting in parliament
and that Dong San Suu Kyi is now confined to the house arrest. ရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့တမိုက်မှာဆံမျက်နှာသစ်စတင်လိုက်တဲ့ရည်ခဏပါပဲ။ဒါပေမဲ့လုံဆောင်စရာတွေကအများကြီးကြန့်ရှိနေပါသေးတယ်။အစိုးရတစ်တိုင်းလိုပါပဲ။လာမယ့်သတင်းပတ်တွေမှာအကဲဆတ်မှုတွေအများကြီးရင်ဆိုင်ရမှာပါ။သတိထားကင်တွေရမယ့်ကိစ္စရပ်တွေလည်းအများကြီးရှိမှာပါ
။ဒါပြင်လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံအတွင်းဆက်လက်လုံဆောင်စရာရှိနေသေးတဲ့အကြံပြုချက်၄ချက်ကိုလည်းရန်ဟီလီကအစိုးပြုတင်သွင်းကြတာမှာပထမအချက်အနေနဲ့ကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဖြစ်တယ်လို့ပြောပါတယ
်။ The first relates to existing structural challenges. The Constitution continues to grant the military 25% of seats in both houses of parliament and the state and regional legislatures.This gives them an effective veto on constitutional changes which require a 75% majority.
ဒီမှာကတော့လက်ရှိအုပ်ချုပ်ရေးရန်တရားနှင့်တက်ဆိုင်တဲ့အကဲဆတ်မှုပါပဲ။ဖွဲ့စည်းပုံခြေကဥပဒေအရစစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းဟာလွှတ်တော်နှစ်လုံးပြင်ပြည်နယ်နဲ့တိုင်းတို့မှာပါဝင်လာဖြစ်ပါတယ်။ဒါကြောင့်ဖွဲ့စည်းပုံခြေကဥပဒေပြင်ဆင်နိုင်ဖို့လိုအပ်မယ့်အမတ်နေရာ85ရာခိုင်နှုန်းရဲ့ထောက်ခံမှုမရရှိနိုင်အောင်သူတို့ကဗီတိုအာဏာပေးထားတယ်လို့ဖြစ်နေပါတယ်။ဒါအပြင်အရေးကြီးတဲ့ဝင်ကြီးဌာန၃ခုဖြစ်တဲ့ကာကွယ်ရေးပြည်ထောင်ရေးနဲ့နေဆက်လုံခြုံရေးဝင်ကြီးဌာနတို့ဟာလည်းစစ်တပ်ရဲ့လက်အောက်မှာရှိနေပါလေ။ဒီဝင်ကြီးဌာန၃ခုစလုံးတို့ဟာလူခွင့်ရေးချင်းနေတွတ်တဲကောက်မွန်စည်းဖို့လှုပ်ဆောင်ရမှာအရေးကြီးတဲ့ကဏ္ဍတွေပဲဖြစ်ပါလေ
။ဒုတိယအချက်အနေနဲ့တရားဥပဒေစိုးမိုးရေးကဏ္ဍတွေမှာပြုပြင်စရာတွေအများကြီးရှိသေးတယ်ဆိုတဲ့အချက်ကိုထောက်ပြပြောဆိုခဲ့ပါလေ
။ Secondly, I would like to highlight the need for legislative reform.I welcome some of the steps taken since 2011 to review and amend laws that did not meet international standards. Yet, hundreds of laws remain on the books which do not comply with Myanmar's human rights obligations. Some of them are old
laws, while others have been implemented. မြန်မာနိုင်ငံရဲ့လူခွင့်အရလိုက်နာရမယ့်တာဝန်တွေနဲ့မကပ်ရတဲ့ဥပဒေတွေယာနဲ့ချီပြီးကြန့်ရှိနေသေးပါတယ်။တချို့တို့ကတော့ဥပဒေဟောင်းတွေဖြစ်တယ်လို့တချို့တို့ကတော့မကြမီကပဲအတည်ပြုခဲ့တာတွေရှိပါတယ်
။တတိယအချက်အနေနဲ့ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုလူခွင့်ရဲ့အထူးကိုယ်စားလှယ်ရန်ဟီလီကတင်ပြခဲ့ပါတယ်
။ The third issue is the situation in Rakhine State.The arrival of a new government is an opportunity to break from the tragic status quo. I am aware of the complexity of the issues at stake and the severe underdevelopment affecting all communities in the state. But development efforts...
ထက်ရကတော့ရခိုင်ပြည်နယ်အခြေအနေပါ။အစိုးရသည့်တက်လာမှာဖြစ်တဲ့အတွက်ကြောင့်ဒါဟာအတိတ်ကချီကိုးတွေရဖြစ်ရကံဒီရုံထွက်နိုင်မဲ့အခွင့်ကောင်းတရက်ပါပဲ။အခြေအနေဟာရှုပ်ထွေးတယ်ဆိုတာကိုကျွန်မနားလည်ပါတယ်။ဒါပေမဲ့လို့ဖွံ့ဖြိုးမှုခုနဲ့တော့မလောက်ပါဘူးလူအခွင့်အရေးအခြေအနေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်စရာကောင်းတဲ့လက်တွေ့အခြေအနေမှာဆိုးရွားနေတဲ့ရခိုင်ပြည်နယ်ရဲ့လူနေမှုစနစ်ကိုအခိုင်အမာနဲ့အလင်းအမြန်ပြုပြင်ဆောင်ရွက်ပေးဖို့လိုအပ်ပါတယ်
အပြစ်ခတ်ရစရေးစာချုပ်ချုပ်ခဲ့ပေမဲ့လည်းရှမ်းနယ်ကချင်ပြည်နယ်တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးလူ့အခွင့်အရေးချိုးဖောက်မှုတွေဆက်လက်ဖြစ်ပွားနေသေးကြောင်းရန်ဟီလီကပြောပါတယ
် But many significant challenges remain. Seven groups decided not to sign the ceasefire agreement and three groups were excluded from the process altogether.In the meantime, as we speak, hot spots of conflict continue and even may intensify. Fighting is accompanied by a long list of conflict-related human rights violations reportedly committed against civilian parties.
We are going to have a lot of parties in the country and we are going to have a lot of parties in the country. We are going to have a lot of parties.တရားနီလာမကြဘဲတပ်ဖြတ်မှုတွေနှိမ့်ဆက်ညှဉ်းပန်းမှုတွေအသက်မပြည့်သူတွေကိုအတ္တမလိုအားပေးခိုင်းစေဖို့ပြန်ပေးစွဲတာတွေလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေစတဲ့ကျူးလွန်မှုတွေရှိတာတွေ့ရပါတယ
်မြန်မာနိုင်ငံရဲ့အရှေ့မြောက်ပိုင်းဒေသမှာဒုက္ခသည်ဥယျာဉ်ဟာ 2,300 ကျော်ရှိနေတဲ့အတွက်ကြောင့်ဂျနီဗာမြို့ရဲ့လူဦးရေတောင်များနေတဲ့ကြောင်းလဲမစ္စရန်ဟီလီကထောက်ပြသွားပါတယ်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီအပါအဝင်နိုင်ငံအသီးသီးကတင်ပြခဲ့တဲ့အချက်တွေဟာလက်တွေ့အခြေအနေနဲ့ကွာခြားနေတယ်လို့မြန်မာအစိုးရအမြဲတမ်းကိုယ်စားလှယ်ဥမ္မောင်ဝေကပြန်လည်တုံ့ပြန်ခဲ့ပါတယ
် So it is their views are very far from the reality on the ground and the discussions on the sexual violence in Myanmar it is in our view too much exaggeration it is exaggerated
for တို့ရဲ့အမြင်တွေဟာလက်တွေ့ဖြစ်ရတဲ့စိတ်ကိုကွာခြားနေကြပါတယ်မြန်မာနိုင်ငံမှာလိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ပတ်သက်လို့လည်းကျွန်တော်တို့အမြင်မှာတိတ်ကိုအကျေချဲ့ပြောဆိုထားတာတွေ့ရပါတယ်လူတွေခံစားချက်ပြင်းပြအောင်အကျေချဲ့ထားတာပါ OHCR ရုံးခန်းဖွင့်ဖို့ကိစ္စနဲ့ပတ်သက်လို့လည်းကျွန်တော်တို့မကြာခဏတုံ့ပြန်ခဲ့ပြီးဖြစ်ပါတယ်အခုမပြောလို့တော့ပါဘူးရခိုင်ပြည်နယ်နဲ့ပတ်သက်လို့လည်းကျွန်တော်တို့ရဲ့အမြင်တွေကိုတင်ပြခဲ့ပြီးဖြစ်ပါတယ်ဒီညီလာခံမှာကျွန်တော်တို့သတိထားမိတဲ့အချက်ကကိုယ်စားလှယ်အများစုဟာဘာသာရေးကိုရှေ့တန်းတင်လို့ကြတဲ့အတွက်ဒါဟာမသင့်တော်ပါဘူးတကယ်တော့သူတို့ဟာအမုန်းတရားပွားဖို့ပြောဆိုနေကြတာမျိုးဖြစ်နေတဲ့အတွက်လူခွင့်ရေးကောင်စီမှာသူတို့ရဲ့အခုလိုအမြင်တွေကိုအမုန်းတရားပွားစီတဲ့စကားမျိုးတွေကိုမပြောသင့်ကြပါဘူ
းပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းတုန်းကမြန်မာစစ်တပ်ကကလေးစစ်သား46ယောက်ပြန်လွတ်လိုက်တာကိုကြိုးဆိုလိုက်ပြီးသတင်းပတ်နှစ်ပတ်သာကြာတော့တဲ့သမရဦးသိန်းစိန်အစိုးရအနေနဲ့ကျန်နေတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ဒါပြင်ဒေါက်ဆန်းစုကြည်အစိုးရဒေအနေနဲ့ရက်တရာအတွင်းဦးစားပေးလှုပ်ဆောင်ရမယ့်အကြံပေးချက်၈ခုနဲ့တနည်းအတွင်းလှုပ်ဆောင်တဲ့အကြံပြုချက်တွေကိုလည်းမစ္စရန်ဟီလီကပြောပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့ UPR လို့ခေါ်တဲ့နိုင်ငံချင်းလိုက်လူခွင့်ရေးပြန်လည်သုံးသပ်မှုကိုတော့လူခွင့်ရေးကောင်စီကအခုလာမယ့်၁၈ရက်နေ့မှာပြုလုပ်သွားမှာဖြစ်ပါတယ်ခင်ဗျာ။